ဆယ်ချိုရဲ့ကောင်စီစန့်ကျင်ရေးလူလူလှုပ်ရှားမှုတစ်ခုဖြစ်တဲ့အတန်တိတ်တပိတ်ကိုဒီကနေ့မတ်လ24ရက်နေ့မှာမြန်မာနိုင်ငံတဝန်းကပြည်သူတွေဆန္ဒထုတ်ဖော်ခဲ့ကြပါတယ်လူဦးရေသိန်းနဲ့ချီပြီးလမ်းမော်ထွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ရန်ကုန်မြို့မှာတော့ဒီကနေ့အတန်တိတ်တပိတ်လှုပ်ခဲ့တဲ့အတွက်ဈေးဆိုင်တွေပိတ်ထားပြီးလမ်းမပေါ်မှာလူအသွားလာနေပါသွားတယ်လို့ရန်ကုန်မြို့ကန်တူက VOA ကိုပြောပြပါတယ
်တော်တော်များများရောပိတ်ကြတယ်ပိတ်တာမှတော်ပိတ်တာနောက်ရန်ကုန်မြို့အသွားလာရောလုံးဝအငြိမ့်တက်တယ်ခေကင်းပိုင်းဆိုရင်ပိုတော်တိတာဝါးလေးတယ်ဘာလို့မနေ့ပိုင်း9နိုင်ခွဲ10နိုင်လောက်ကဆိုရင်တချို့လူတွေကမတိကြသေးဘူးပေါ့နော်ဒီလိုမျိုးနောက်တဖြည်းဖြည်းတိရတူတွေအကုန်လုံးကဆန်ကြီးအကုန်ပိတ်သွားကြတယ်နောက်ရန်ကင်းစင်တာကြီးပိတ်တယ်ပေါ့နော်အကုန်ရှော့မင်းစင်တာတော်တော်များများပိတ်တယ်မြန်မာပလာဇာရောဖွင့်ထားတယ်ဒါပေမဲ့အဲ့မြန်မာပလာဇာအထက်ထဲမှာတဆိုင်မှမဖွင့်ကြဘူးရန်ကုန်မြို့ရဲ့လမ်းပေါ်မှာလူရောကောင်းကတိတိတသားကြီးရော့ပါတယ်ဒီနေ့အတွက်ကောင်းမထွက်မနေရပုံစံနဲ့ထွက်နေကြတာပဲရှိတယ်ပုံမှန်တော်လာမှုပေါ့လောကမရှိတော့ဘူ
းဒီလိုအတန်ဒိတ်တပိတ်ပြုတ်လို့ဖို့ပြည်သူအချင်းချင်းစီးယုံခဲ့ကြသလိုမနေ့ညပိုင်းတော့ကစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလူလူတွေပုံမှန်အတိုင်းတော်လာနေထိုင်ကြဖို့ရက်ွက်တချို့မှာလိုက်လံအသိပေးခဲ့တာတွေပြုတ်လို့ခဲ့ပါတယ်ဒါပေမဲ့အကုန်လုံးလိုဆိုင်တွေကိုပိတ်ပြီးတော့စေအုပ်ချုပ်ရေးကောင်စီစန့်ကျင်ရေးအတန်တိတ်တပိတ်ကိုပြုတ်လုခဲ့ကြတာပါမန္တလေးမြို့မှာတော့အတန်တိတ်တပိတ်ပြုတ်လုဖို့ပိတ်ထားတဲ့ဆိုင်တွေကိုစစ်တပ်နဲ့ရဲဘက်ကလာရောက်စစ်ဆေးမေးမြန်းတာတွေပြုတ်လုပြီးတော့ဆိုင်နံပါတ်စာရင်းတွေကိုမှတ်ယူသွားတယ်လို့မန္တလေးမြို့ကန်တူကပြောပြပါတယ
်အဲဘာလို့မဖွင့်တာလို့ဆိုဖွင့်လို့ရတယ်ပေါ့ဘာလို့မဖွင့်ကြတာတုံးပေါ့ဟိုသူကဆန္ဒပြရတယ်ကိုပါတာလားသိကျင်တာအဲ့လိုထင်တာပဲဟိုဘက်ကဟိုစေကတခုဆိုရင်အတွင်းတော့လူကြီးရဲ့အတွက်တကောက်ပေါက်ဖွင့်လာပါဆိုပြီးတော့ဖွင့်ခိုင်းသွားတယ်ဟိုနောက်ကလိုက်မှတ်တဲ့နှစ်ယောက်ယူတော့ယူနီဖောင်းကိုပွဲမဟုတ်ပဲနဲ့လိုက်နောက်ကလိုက်မှတ်တဲ့ဆိုင်နေပိတ်တဲ့ဆိုင်နေတော့စီးရင်လေးကြီးတော့တော့တွေ့လိုက်တယ်လမ်းပေါ်တက်ပြီးတော့ဟိုဓာတ်ပုံတွေရိုက်ပြီးတော့မှတ်သွားတာပဲရှိရပါပြန်လာတော့မရှိ
မော်လမြိုင်မြို့ရဲ့တချို့နေရာတွေမှာတော့အင်တာနက်မရတဲ့အတွက်အတန်တိတ်တပိတ်ပြုတ်လောက်တာကိုမသိဘဲနဲ့မနေ့ပိုင်းမှာဈေးဆိုင်တချို့ဖွင့်ပြီးတော့အယောင်းဝယ်ပြုတ်လုခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဈေးဆိုင်တွေအလုံးပြန်ပြီးပိတ်သွားတယ်လို့မော်လမြိုင်မြို့ကအမှတ်1ဈေးကဆိုင်ရှင်တဦးကပြောပြပါတယ
်ဈေးဝယ်လာတဲ့ကားတွေရှိတယ်အဲ့ဒီတန်းနေကြတော့သူတို့ကမသိဘူးဒီရောက်ကြအောင်မသိဘူးမသိဘူးလားတချို့ရွာတွေကဆန္ဒပြပွဲတွေပါတယ်မရှိဘူးမရှိဆိုတော့ဒီလိုမျိုးနေစဉ်ကဈေးဝယ်ကားတွေရှိတယ်ဈေးဝယ်ကားတွေရှိတဲ့ခါကျတော့အမှတ်1အောက်ဈေးကဟိုကားတွေနဲ့အမြဲကားတွေအမြဲရှိတဲ့နေရာပေါ့နော်အဲ့လိုမျိုးဖြစ်တာအဲ့လိုမျိုးဖြစ်တာနေဖောက်ပေတွေကအတိဘူးမတိတော့ဈေးဝက်လာတော့မနေ့စောဆိုတော့ဈေးဝက်လာရင်မထွက်တဲ့ဆိုင်ကမထွက်ဘူးထွက်တဲ့ဆိုင်ကထွက်ကြတယ်ထွက်ကြတဲ့ခါကျတော့ဒီ7နိုင်လောက်ကျတော့ဒီ online မှာတင်ညာတင်ညာတော့ဒီထွက်တဲ့ဆိုင်ညာလဲသူတို့ဝင်ပြီးတော့ပြီးသွားတော့ပေါ့နော်တချို့လဲပြီးသွားလို့ပြီးသွားလို့ဖိတ်တယ်ဒီနေ့7နိုင်နောက်ပိုင်းမှာဆိုင်နေကြံပိတ်စိတ်ပိတ်ပုံရတယ်လို့
မြန်မာနိုင်ငံတဝမ်းမှာဆန္ဒထုတ်ဖော်နေတဲ့သူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းတာတွေပြုလုပ်ပြီးလူထိခိုက်ဒေဆုံးတာတွေရှိလာပြီးတဲ့နောက်ပိုင်းမှာတော့လူတွေသိမ်းတဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြတာတွေမပြုလုပ်တော့ပေမဲ့လူမဲ့တပိတ်အာယုဥတပိတ်ဆိုင်ကယ်တပိတ်ကားတပိတ်အပြင်အခုလိုဆိုင်နေအကုန်ပိတ်ပြီးလူတွေပါလမ်းမပေါ်မှာမထွက်ဖဲနေတဲ့အတန်တိတ်တပိတ်စားတဲ့ပုံစံမျိုးစုံနဲ့တပိတ်တွေပြုလုပ်ပြီးစေုပ်ချုပ်ရေးကောင်စီစန့်ကျင်ရေးဆန္ဒပြနေကြတာဖြစ်ပါတယ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်နှိမ်နှင်းတာကြောင့်မြန်မာနိုင်ငံတဝန်းမှာတော့လူပေါင်း250နီးပါးသေဆုံးခဲ့ရပြီးတော့သေဆုံးသူတွေထဲမှာလူငယ်တွေအပြင်အသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်လာနေပါတယ်မနေ့တုန်းကဆိုရင်မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်အသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပါသေးတယ်ရှင်